This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းဓမ္မဝဘေးစီအာနာရှင်မေတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သားအပ်ပါတယ်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ5ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်မျိုးကိုစတင်တင်ဆက်ပေးပါတော့မယ်ရှင်။ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ5ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်ဗမော်မြို့သိန်းတိုက်ပွဲစားတဲ့ပထမရက်မှာ KIA ကစစ်တပ်ဆွဲရနေရာ10ခုကျော်ကိုသိမ်းပိုက်နိုင်ခဲ့ပြီးတင်ငါးတစည်းအပါအဝင်လက်နက်ခဲယံများသိမ်းပိုက်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်ကချင်လွတ်လပ်ရေးတပ်မတော် KIA ကဗမော်နဲ့မန်စီဒေသတစ်ခုလုံးသိမ်းပိုက်နိုင်ရေးထိုးစစ်ဆင်လျက်ရှိရာထိုးစစ်ပထမနေ့ဖြစ်တဲ့ဒီဇင်ဘာ4ရက်နေ့မှာတင်စစ်ကောင်စီတပ်ဆွဲရနေရာ10ခုကျော်ကိုတိုက်ခိုက်သိမ်းပိုက်ထားနိုင်ပြီးတင်ကားတစည်းအပါအဝင်လက်နက်ခဲယမ်းတွေလည်းသိမ်းပိုက်ရရှိထားတယ်လို့ဒေသခံစစ်ရေးသတင်းမြစ်တွေကပြောပါတယ် KIA နဲ့မဟာမိတ်ပူးပေါင်းတပ်တွေဟာဗမော်မြို့အဝင်ကစစ်ကောင်စီခလာရ49ရဲ့ရှေ့တန်းစခန်းတွေဖြစ်တဲ့ဖန်ကားကုန်းဂိတ်စခန်းနဲ့ညောင်မင်းသာစခန်းကိုဒီဇင်ဘာ4ရက်မနက်အစောပိုင်းမှာသိမ်းပိုက်ခဲ့တဲ့အပြင်ဗမော်တပ်ကတို့နဲ့ရွာကြီးရှိရွာကိုလည်းရှင်းလင်းသိမ်းပိုက်နိုင်ခဲ့တယ်လို့ဒေသတင်းရင်းမြစ်တဦးကပြောပါရတယ်။တိုက်ပွဲအတွင်းတင်ကားတစည်းနဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရရှိခဲ့ပြီးစစ်ကောင်စီတပ်ဖွဲ့တွေဆုတ်ခွာသွားတယ်လို့လည်းအသိပေးပါရတယ်။စစ်ကောင်စီဘက်ကလေကြောင်းပစ်ကူပေးတိုက်ခိုက်ခဲ့ပြီးမိုးမောက်ဗမော်ကြား9မိုင်ဒေသကစစ်ကောင်စီတပ်တွေပြန်လည်ဆုတ်ခွာနေတာလို့ရှင်းပြပါရတယ်။KIA နဲ့ပူးပေါင်းတပ်တွေဟာမန်စီနဲ့ဗမော်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဝိုင်းဝန်းပိတ်ဆို့ကထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဗမော်မိုးမောက်ကြား9မိုင်နဲ့4မိုင်မှာရှိတဲ့စစ်ကောင်စီတပ်တွေကိုလည်းတိုက်ခိုက်နေတယ်လို့ဒေသတင်းရင်းမြစ်တွေကပြောပါရတယ်။ကချင်ပြည်နယ်အတွင်းဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဗမော်မြို့ဟာအေယာဝတီမြေကမ်းဘေးမှာရှိတဲ့အတွက်ရေလန်းကုန်းလန်းနဲ့လေကြောင်းလန်းမှာအသုံးပြုနိုင်တာကြောင့်အချက်ချာကြတဲ့မြို့တစ်မြို့ဖြစ်ပါတယ်။အခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသနေပြည်သူတွေစစ်ဘေးတိမ်းရှောင်နေကြရမှာစစ်တပ်ကဒေသနေပြည်သူတွေထွက်ခွာမဲ့ရေလန်းရောကုန်းလန်းပါပိတ်ထားတဲ့အတွက်ပိတ်မိနေတဲ့သူတွေရှိနေသေးတယ်လို့သိရပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်ရခိုင်ပြည်အမ်းမြို့နယ်ဘက်သွားမဲ့စစ်ကောင်စီတပ်တွေကိုကြားဖြတ်တိုက်ခိုက်ခဲ့မှုတွေမှာစစ်သား50ခန့်သေဆုံးပြီးတနက်ရှစ်လက်နဲ့ခဲယမ်းများသိမ်းပိုက်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်တဲကအမ်းမြို့ကိုစစ်ကူသွားမဲ့စစ်ကောင်စီတပ်တွေနဲ့ရိခါတင်စစ်ရင်နန်းတွေကိုကြားဖြတ်တိုက်ခိုက်ခဲ့ရမှာစစ်သား50ခန့်သေဆုံးပြီးတနက်ရှစ်လက်နဲ့ခဲယမ်းများသိမ်းပိုက်ရရှိခဲ့တယ်လို့လူမှုတော်လှန်ရေးသပိတ်အင်အားစု PRA မကွေးကဒီနေ့ဒီဇင်ဘာ5ရက်မှာထုတ်ပြန်ပါတယ် PRA မကွေးကနိုဝင်ဘာနဲ့ဒီဇင်ဘာပထမပတ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တိုက်ပွဲသတင်းတွေကိုထုတ်ပြန်ရမှာအခုလိုဖော်ပြလိုက်တာဖြစ်ပါတယ်မကွေးတိုင်းငဖဲမြို့နယ်အံပရန်လမ်းမပေါ်ကစွန်တက်ရွာနဲ့လင်းတဲရွာကြားမှာအင်အား50ခန့်ပါတဲ့စစ်တပ်ရိခါတင်စစ်ကား3စီးကိုဒီဇင်ဘာ4ရက်နေ့နေ့လယ်တနာရီခန့်မှာ PRA မကွေးတပ်ဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တာလို့သိရပါဗျ။မိုင်းဆွဲပြီးနောက်အပြန်လည်ပစ်ခတ်မှုတွေကြောင့်10မိနစ်ကျော်တဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးရန်သူစစ်ကောင်စီတပ်ဖွဲ့ဝင်9ဦးထပ်မင်းသေဆုံးကရိခါတင်ကားနှစီရှေ့ဆက်မသွားနိုင်တော့တဲ့အထိပျက်စီးသွားခဲ့တယ်လို့မြေပြင်သတင်းပေးပို့ချက်တွေအရသိရတယ်လို့ဆိုပါတယ်။တိုက်ပွဲအသီးသီးရဲ့မှတ်တမ်းတွေအရ PRA မကွေးအနေနဲ့နိုဝင်ဘာနဲ့ဒီဇင်ဘာပထမပတ်အတွင်းရန်သူစစ်ကောင်စီတပ်ဖွဲ့ဝင်အင်အား50ကျော်ကိုချေမှုန်းနိုင်ခဲ့ပြီးလက်နက်ငယ်10လက်ခဲယမ်းနဲ့စစ်အုံဆောင်တွေသိမ်းဆည်းရမိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နဘခအန်းကနေစစ်ရှုံးပြီးထွက်ပြေးလာတဲ့စစ်ကောင်စီတပ်ပြေးတွေကို PRA မကွေးကကင်းမုံချပြီးပိတ်ဆို့ဖမ်းဆီးတာတွေလှုပ်ဆောင်နေတဲ့အတွက်ထိတွေ့တိုက်ပွဲတွေအခါမလက်ဖြစ်နေတယ်လို့သိရပါတယ်။ လူတို့တော်လှန်ရေးမဟာမိတ်အင်အားစုပီအာအေမကွေးအနေနဲ့မိမိတို့တပ်ဖွဲ့တွေအပြင်မဟာမိတ်တပ်ဖွဲ့တွေနဲ့ပူးပေါင်းပြီးချမှတ်ထားတဲ့စစ်ရေးရည်မှန်းချက်တွေကိုတစင်ချင်းအကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ PRA မကွေးသတင်းနဲ့ပြန်ကြားရေးကော်မတီကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးပေါင်းတယ်ကထွက်လာတဲ့အင်အား40ကျော်ပါစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့မှုစစ်သား2ဦးသေပြီး4ဦးဒဏ်ရာပြင်းထန်ရတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းပြည်ခရိုင်ပေါင်းတယ်မြို့နယ်စန်းကြီးရွာကထွက်လာတဲ့အင်အား40ကျော်ပါစစ်တပ်စစ်ကြောင်းကိုတော်လှန်ရေးတပ်ဖွဲ့ကနတ်တလင်းမြို့နယ်အတွင်းမှာမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သား2ဦးသေဆုံးပြီး4ဦးပြင်းထန်ဒဏ်ရာရသွားတယ်လို့တာယာဝရီခရိုင်အမှတ်1တပ်ရင်း3801ကထုတ်ပြန်ပါတယ်။စန်းကြီးရွာကထွက်လာတဲ့အင်အား44ဦးခန့်ရှိတဲ့စစ်တပ်စစ်ကြောင်းနတ်တလင်းမြို့နယ်အတွင်းကတောင်ကြဆန်းအတက်ပြောင်းတောင်ချင်းရင်ရောက်မှာတာယာဝရီခရိုင်အမှတ်1တပ်ရင်း3801တပ်ခွဲနဲ့Phoenix DF ကရဲဘော်တွေဒီဇင်ဘာ3ရက်နေ့ညနေ 4:00 ဝန်းကျင်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီစစ်ကြောင်းဟာနတ်တလင်းမြို့နယ်ပန်တင်းပင်ကျေးရွာကိုရောက်ရှိလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်20ခန်းနဲ့ကွင်းကျယ်အထိုင်စခန်းကစစ်ကောင်စီတပ်ဖွဲ့ဝင်24ဦးပါစစ်ကြောင်းလို့အသိပေးပါတယ်။ပန်တင်ပင်ကျေးရွာကိုရောက်နေတဲ့စစ်သားတွေနဲ့သူတို့ကိုတွားကြိုတဲ့စစ်သားတွေပါတဲ့စစ်ကြောင်းကိုပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းတိုင်းစစ်ဒေသခွဲနဲ့ပဲခူးတိုင်းစစ်ဒေသတာယာဝတီခရိုင်အမှတ်1တပ်ရင်း3801တပ်ခွဲနဲ့ Phoenix DF ရဲဘော်တွေကမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်အနေနဲ့စစ်ကောင်စီတပ်ရဲပြူစောတိတွေနဲ့စစ်ကောင်စီထောက်တိုင်တွေကိုအခါအခွင့်သိရင်သိတယ်လို့တိုက်ခိုက်မှာဖြစ်တဲ့အတွက်မိဘပြည်သူများထိခိုက်မှုမရှိစေဖို့သူတို့အနီးသွာလာလှုပ်ရှားတာတွေမလုပ်ဖို့ Phoenix DF ရဲဘော်တွေကအသိပေးထားပါတယ်ခင်ဗျာ။ဆလဘီဟာခါနဲ့ထန်တလန်မြို့နယ်ကြားကစစ်ကောင်စီရဲ့ C3 စခန်းကုန်းကိုချင်းတော်လိုင်းတက်များသိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်အတွင်းကဟာခါနဲ့ထန်တလန်မြို့နယ်ကြားမှာရှိတဲ့စစ်ကောင်စီရဲ့ C3 စခန်းတောင်ကုန်းကိုချင်းတော်လိုင်းတက်တွေသိမ်းပိုက်ရရှိထားပြီလို့ဒေသတွင်းသတင်းတွေကဆိုပါတယ်။စစ်ရေးအရေးပါပြီးဗျူဟာကျတဲ့တက်စခန်းကုန်းတစ်ခုဖြစ်တဲ့စစ်ကောင်စီရဲ့ C3 တောင်ကုန်းစခန်းကိုမနေ့ဒီဇင်ဘာ4ရက်ညနေပိုင်းမှာသိမ်းပိုက်ရရှိခဲ့တာလို့သိရပါတယ်။စစ်ကောင်စီတပ်ဖွဲ့ဝင်အင်အား30ဝန်းကျင်တက်ဆွဲထားတဲ့အဲ့ဒီစခန်းကုန်းကိုချင်းတော်လိုင်းတက်တွေဝင်တိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်အားလုံးထွက်ပြေးသွားကြတယ်လို့စစ်ရေးသတင်းရင်းမြစ်တွေပြောဆိုချက်ကိုကိုးကားပြီး VOC သတင်းဌာနကအသိပေးပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေစခန်းစွန့်ခွာထွက်ပြေးသွားတာကြောင့်ချင်းတော်လိုင်းတက်တွေနယ်မြေရှင်းလင်းရေးလုပ်ခဲ့ရာတနက်နှစ်လက်နဲ့လက်ပစ်ဘုံးတွေအပါအဝင်ခဲယမ်းအချို့သိမ်းဆည်းရရှိခဲ့တယ်လို့လည်းသိရပါတယ်မြေပြင်မှာရှိနေတဲ့စစ်ရေးသတင်းရင်းမြစ်တွေရဲ့ပြောဆိုချက်အရ C3 စခန်းကုန်းကထွက်ပြေးသွားတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာအော်တိုတောင်ကုန်းစခန်းဘက်ကိုတွားရောက်ပူးပေါင်းကြတယ်လို့လည်းသိရပါဗျခင်ဗျာဆလဘီဒေတာရင်းပြည်သူများရဲ့လုံခြုံရေးစိန်ခေါ်မှုနဲ့အခက်အခဲတွေကိုဖြေရှင်းနိုင်ဖို့ကြိုးပမ်းနေတယ်လို့ TNL ဆိုတဲ့သတင်းကိုတင်ပြပေးပါမယ်တောင်ဒေသအတွင်းကမိဘပြည်သူများရဲ့လုံခြုံရေးစိန်ခေါ်မှုစားဝတ်နေရေးအခက်အခဲကြက်တဲတွေကိုဖြေရှင်းနိုင်ဖို့အစီအမဲကျိုးပန်းဆောင်ရွက်နေတယ်လို့တအောင်တက်မတော် PSLF TNL ရဲ့သတင်းပြန်ကြားရေးဌာနကထုတ်ဝေတဲ့နိုဝင်ဘာထုတ်စာဆောင်အက်ဒီတာအာဘော်ကနေအသိပေးလိုက်တာဖြစ်ပါတယ် TNL ပါဝင်တဲ့ညီနောင်မဟာမိတ်များရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးမှာတအောင်ဒေသတွင်းမှာရှိတဲ့မြို့နယ်12ခုစစ်ကောင်စီလက်အောက်ကနေလွတ်မြောက်နိုင်ခဲ့တယ်လို့သိရပါတယ်စစ်စင်ရေးတစ်နှစ်တာကာလအတွင်းမှာစစ်ကောင်စီဘက်ကအပြစ်မဲ့အရသာပြည်သူတွေကိုဥတီပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အရသာပြည်သူတွေအသက်သေဆုံးရပြီးထိခိုက်ဒဏ်ရာရတာနေအိမ်အဆောက်အုံတွေထိခိုက်ပျက်စီးခဲ့ရတယ်လို့နိုဝင်ဘာထုတ်စာဆောင်မှာဖော်ပြထားပါတယ်။ဒါကြောင့်ဒေသတွင်းပြည်သူတွေရဲ့အကြက်တဲခက်ခဲတွေကိုဖြေရှင်းနိုင်ဖို့ PSLF TNL အနေနဲ့တောင်ဒေသအတွင်းတင်ပို့ရောင်းချမဲ့စားတောက်ကုန်ပစ္စည်းတွေ73စီနဲ့ဆောက်လုပ်ရေးပစ္စည်းတွေအတွက်အခွန်ကင်းလွတ်ခွင့်ပြုထားတယ်လို့အသိပေးထားပါတယ်။စစ်ကောင်စီရဲ့လေကြောင်းပုံကျဲတိုက်ခိုက်မှုဆိုတဲ့လုံခြုံရေးစိန်ခေါ်မှုကိုဖြေရှင်းနိုင်ဖို့လဲတွေ့ဆုံဆွေးနွေးဖို့အသင့်ရှိတယ်လို့ PSLF TNL ကသူတို့သဘောထားကိုထုတ်ပြန်ထားပြီးဖြစ်ပါတယ်။တရုတ်အစိုးရရဲ့ဂျာဝင်မှုညှိနှိုင်းပေးမှုဒေသနေပြည်သူတွေစစ်ဘေးဒဏ်ခံစားနေရတာတွေကိုငဲ့ညာပြီးစစ်ရေးတင်းမာမှုတွေကိုတွေ့ဆုံဖြေရှင်းနိုင်ဖို့အသင့်ရှိတယ်လို့ TNL ကနိုဝင်ဘာ25ရက်မှာထုတ်ပြန်ခဲ့ပေမဲ့စစ်ကောင်စီဟာနိုဝင်ဘာ30ရက်နေ့မှာကြောက်မဲမြို့ကိုလေကြောင်းကနေတိုက်ခတ်ခဲ့တဲ့အတွက်ရဲသားပြည်သူ10ဦးသေဆုံးပြီး20ဦးဒဏ်ရာရရှိကာနေအိမ်25လုံးပျက်စီးခဲ့ရတယ်လို့ TNL ကအသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးအမ်းမြို့မှရဲစခန်းကဒုရဲမှူးကြီးဝင်းနိုင်အပါအဝင်အရာရှိများထွက်ပြေးလွတ်မြောက်နေတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့ကမြို့မှရဲစခန်းကဒုရဲမှူးကြီးဝင်းနိုင်အပါအဝင်အရာရှိတွေစစ်ပွဲအတွင်းကထွက်ပြေးသွားပြီးလွတ်မြောက်နေတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ ထွက်ပြေးသွားတဲ့အဖွဲ့မှာအမ်းမြို့ရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ဒူရဲမူမြို့နယ်မူခရိုင်အာရှိများနဲ့တပ်ဖွဲ့ဝင်အင်အား40ခန့်ပါဝင်တယ်လို့အမ်းမြို့ရဲတပ်ဖွဲ့မိသားစုဝင်တွေကအတည်ပြုထားတယ်လို့ဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့လေးဝီ FM ကဒီနေ့မှထုတ်ပြန်ဖော်ပြထားပါတယ်သူတို့ဟာထွန်မပြေးခင်တရက်အလိုညပိုင်းမှာလျှို့ဝှက်အစည်းအဝေးလုပ်ပြီးနောက်တရက်မှာစစ်ကောင်စီတပ်ရင်းကိုရွှေ့ပြောင်းသလိုဟန်ဆောင်ပြီးရိုးမဘက်ကိုထွက်ပြေးသွားကြတာလို့ဒေသတာဝန်ကြားရဲတပ်ဖွဲ့မိသားစုဝင်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးဖော်ပြလိုက်တာဖြစ်ပါတယ်။ဒူရဲမူကြီးဝင်းနိုင်နဲ့မြို့နယ်မှုမင်းဦးတို့ဦးဆောင်ထွက်ပြေးသွားတာဖြစ်ပြီးနပခမှာတာဝန်ချပေးထားတဲ့တပ်ဖွဲ့ဝင်10ဦးလည်းအတူပါသွားတယ်လို့ဆိုပါတယ်။ရခိုင်တပ်တော်ကအမ်းမြို့မှာရဲစခန်းကိုနိုဝင်ဘာ23ရက်ကသိမ်းပိုက်ခဲ့ရာမသိမ့်ပိုက်ခင်ရက်ပိုင်းအလိုမှာအထက်အရာရှိကြီးတွေထွက်ပြေးသွားကြတာလို့သတင်းရင်းမြစ်တွေရဲ့အဆိုအရသိရပါဗျ။အမ်းမြို့မရဲစခန်းသိမ့်ပိုက်ခံရပြီးနောက်ရဲစခန်းမှာရှိတဲ့လက်ကျန်တပ်ဖွဲ့ဝင်အချို့ဟာ BE တပ်လို့ခေါ်တဲ့စစ်မြေပြင်အင်ဂျင်နီယာတပ်ရင်းမှာပူးပေါင်းခဲ့ကြပေမဲ့အဲ့ဒီ BE တပ်ကိုရခိုင်တပ်တော်ကထိန်းချုပ်နိုင်ချိန်မှာလဲဒူရဲမှုနဲ့အဖွဲ့ဖမ်းဆီးခံရတဲ့အထက်မပါဝင်ပဲပျောက်ဆုံးနေတယ်လို့စစ်ရေးသတင်းရင်းမြစ်တွေကပြောပါဗျ။ရခိုင်တပ်တော် AA နဲ့စစ်ကောင်စီလက်အောက်ခံတပ်တွေကြားအန်းနဘခဌာနချုပ်မှာတိုက်ပွဲတွေပြင်းထန်နေချိန်မှာရဲတပ်ဖွဲ့ဝင်တွေအခုလိုတိုက်ပွဲကနေရှောင်ပြေးကာခြေရာဖြောက်နေကြတာပဲဖြစ်ပါတယ်။ရခိုင်တပ်တော် AA ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအန်းမြို့သိမ်းတိုက်ပွဲကနေထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတော်လှန်ရေးအင်အားစုတွေကကြားဖြတ်တိုက်ခိုက်နေရာပြီးခဲ့တဲ့ရက်ပိုင်းကပဲစစ်သား12ဦးကိုလက်နက်ခဲယမ်းတွေနဲ့အတူတော်လှန်ရေးတပ်ဖွဲ့တွေကဖမ်းဆီးရမိခဲ့တာရှိပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်နှစ်ပတ်ကြာစစ်ကြောင်းထုတ်မှုအတွင်ကျွန်းလပြည်သူ 2,000 နီးပါးစစ်ဘေးရှောင်နေရတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းကျွန်းလမြို့နယ်အတွင်းကအကြမ်းဖက်စစ်တပ်နဲ့ပြူစောတိတွေပါတဲ့ပူးပေါင်းအင်အား200ခန့်ဟာနိုဝင်ဘာ20ရက်ကနေဒီဇင်ဘာ4ရက်အထိစစ်ကြောင်းထုတ်မီးရှို့ဖျက်ဆီးနေတာကြောင့်အပြစ်မဲ့ဒေသနေပြည်သူ 2,000 နီးပါးစစ်ဘေးရှောင်နေကြရတယ်လို့ကျွန်းလကန့်ဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကန့်ဘလူခရိုင်ကပြောပါတယ်။2015ခုနှစ်ရွေးကောက်ခံကြံ့ခိုင်ရေးအမတ်ဦးကျော်ညွန့်ရဲ့ဇာတိရွာဖြစ်တဲ့ကိုကိုကုန်းရွာနဲ့အနီးတစ်ဝိုက်ကရွာတွေကို Jet Fighter နဲ့နိုဝင်ဘာ20မှာ2ကြိမ်21ရက်နေ့က2ကြိမ်22ရက်နေ့မှာ MI-35 နဲ့2ကြိမ်24ရက်မှာလည်း MI-35 နဲ့4ကြိမ်လေကြောင်းကနေဘုံကျဲတိုက်ခိုက်တာရှိခဲ့ပြီး Drone နဲ့တိုက်ခိုက်မှုမှာအပြစ်မဲ့အရသားပြည်သူတဦးသေဆုံးခဲ့ရတယ်လို့အသိပေးထားပါတယ်နှစ်ပတ်ကြာလှည့်လည်စစ်ကြောင်းထိုးနေစဉ်ကာလအတွင်းတော်လှန်ရေးတပ်ဖွဲ့တွေကိုထောက်ခံတယ်ဆိုပြီးကိုကိုကုန်းရွာကိုတစ်ကြိမ်မတောင်လွတ်တိုက်နဲ့ဆဲလဲရွာတို့ကိုနှစ်ကြိမ်မီးရှို့ဖျက်ဆီးတာတွေကျူးလွန်ခဲ့တဲ့အပြင်ပြည်သူပိုင်ပစ္စည်းတွေကိုခိုးယူလူရက်တာတွေပေါ်ပေါ်တင်တင်လုဆောင်ခဲ့တယ်လို့ဆိုပါတယ်။မြေပြင်သတင်းတွေအရလူရက်ထားတဲ့တံမိုးကြီးပစ္စည်းတွေကိုကံပေါက်ရွာပြူထိုင်စခန်းကိုကားတွေနဲ့တဲပြီးဝေစုခွဲနေတာတွေလည်းရှိတယ်လို့သိရပါတယ်။လက်ရှိမှာကျွန်းလမြို့နယ်ကကိုကိုကုံးတကုံးတမယာပင်စုမြဘုံသာလွတ်တိုက်မတောင်ဆွဲလဲတောင်ရစိတ်ကံဘလူမြို့နယ်ကလက်ခုပ်ပင်ရွာကောလင်းမြို့နယ်အတွင်းကရွာသိအောင်ချမ်းသာပေတပင်စတဲ့ကြေးရွာ12ရွာကဒေသနေအပြစ်မဲ့ပြည်သူ 2,000 နီးပါးဟာဆောင်းတွင်းကာလမှာပဲအိုးအိမ်စွန့်ခွာပြီးဘေးလွရာတိမ်းရှောင်နေကြရတယ်လို့ကျွန်းလကံဘလူတက်ကြွလှုပ်ရှားသူအဖွဲ့ကံဘလူခရိုင်ကဒီဇင်ဘာ4ရက်ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG သောတာရှင်များရှင်ဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင
်မင်္ဂလာညချမ်းပါရှင်2024ခုနှစ်ဒီဇင်ဘာလ5ရက်နေ့ Radio NUG ပြည်တွင်သတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမုံပါကျမဥစွာတင်ပြပေးခြင်းတဲ့တဲ့ရင်ကတော့ဂျမစစ်ကောင်စီတပ်ကအမျိုးသမီးနဲ့ကလေးငယ်တွေပေါ်ချိုးဖောက်တဲ့လူခွင့်ရေးချိုးဖောက်မှုများတွင်အင်မတန်ဆိုးဝါးရင်ဆက်တဲ့ဆရာဆွေးမှုများပါဝင်တယ်လို့ပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုဖွင့်ချပြောဆိုတဲ့တဲ့ရင်ပဲဖြစ်ပါတယ်။ဒီဇင်ဘာလ4ရက်ကျင်းပတဲ့86ကြိမ်မြောက်ပြည်ပဆိုင်ရာလူခွင့်ရေးနေ့အထိမ်းမဲ့စကဝိုင်းမှာပြည်ထောင်စုဝန်ကြီးနော်ဆူဇနာလှလှဆိုကအခုလိုပြောကြားခဲ့ပါတယ်။ဂျမစစ်ကောင်စီကအမျိုးသမီးနဲ့ကလေးငယ်တွေပေါ်ချိုးဖောက်တဲ့လူခွင့်ရေးချိုးဖောက်မှုလိမ်မိုင်းဆိုင်ရာအမှုပေါင်း150လောက်ရှိပါတယ်။အင်မတန်မှပြားပြားတဲ့ကိန်းဂဏန်းဖြစ်ပါတယ်။အဲ့ဒီမှုတွေထဲမှာအင်မတန်ဆိုးဝါးတဲ့အမှုတွေပါပါတယ်။ပြန်လည်ပြီးပြောပြလို့မရတဲ့ဆိုးဝါးတဲ့အမှုတွေပါတယ်ဆိုတာလည်းကျွန်မအနေနဲ့ပြောပြလို့ပါတယ်။ဥပမာအားဖြင့်အသက်82နှစ်ရွယ်အပွားကိုအာရမပြူကျင်တာပါ။နောက်ပြီးတော့အမျိုးသမီးကိုသူ့ခင်မှုရှေ့မှာအုပ်စုလိုက်အာရမပြူကျင်တာ။ဂျမစစ်ကောင်စီရဲ့စစ်တပ်တွေကကျူးလွန်တာပါ။ပြီးတော့အရှင်လက်လက်မီးရှို့တပ်ဖြတ်တာအဲ့ဒါတွေဟာအင်မတန်မှဆိုးဝါးတဲ့ဆရာဆွေးမှုမြောက်တဲ့အမှုတွေဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။ ဒါအပြင်2024ခုနှစ်ဒီဇင်ဘာလ4ရက်နေ့မှာကြာရောက်တဲ့တာမင်ဘော့စိတ်ပိုင်းဆိုင်ရာကျန်းမာရေးဝန်ဆောင်မှုရဲ့3နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်နေ့လည်းဖြစ်တယ်လို့ဒီကလဟာလည်းနွေမာလ25ရက်မြို့သမီများပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးနေ့မှာဒီဇင်ဘာလ10ရက်လူခွင့်ရေးနေ့အထိ16ရက်တာပြည်ပဆိုင်ရာလှုပ်ရှားမှုနဲ့တိုက်ဆိုင်စွာကြာရောက်နေပါတယ်။အဲ့ဒီထဲမှာတာမင်ဘော့စိတ်ပိုင်းဆိုင်ရာကျန်းမာရေးဝန်ဆောင်မှုရဲ့ရေးကြီးတဲ့လုပ်ငန်းစဉ်လည်းပါပါတယ်လို့ဆိုပါတယ်။တိုင်းမင်မော်စိတ်ပိုင်းဆိုင်ရာကျန်းမာရေးဝန်ဆောင်မှုကိုမြို့သမီးလူငယ်နဲ့ကလေးသငယ်ရအောင်ကြီးဌာနရဲ့လက်အောက်မှာရှိတဲ့စီစဉ်တည့်အဖြစ်စတင်မှုစီစဉ်ခဲ့တာပဲဖြစ်ပါတယ်။သုံးနှစ်တွင်းမှာလည်းတိုင်းမင်မော်ကကလေးသငယ်အမှုချင်းနဲ့ဆယ်ကျော်သက်ကလေးများနဲ့မိဘအုပ်ထိန်သူများအတွက်တိုင်းမင်ဆွေးနွေးခြင်းအစီအစဉ်တွေလူငယ်များရဲ့စိတ်ပိုင်းဆိုင်ရာတိုင်းမင်ဆွေးနွေးခြင်းအတွက်အစီအစဉ်တွေဒင်းချေပြုတ်ကျန်းဖတ်ခံရခြင်းမှလူမြောက်လာသူများအတွက်စိတ်ပိုင်းဆိုင်ရာတိုင်းမင်ဆွေးနွေးခြင်းတွေပြင်ဂီတာကုထုံနဲ့ Psychiatric Reference အစီအစဉ်တွေပြိပခဒေတာကကျန်းမာရေးဝန်ထမ်းများကိုစိတ်ပိုင်းဆိုင်ရာပတ်မုတ်ကူညီခြင်းသင်တန်းတွေပေးနိုင်တဲ့အထိလှုပ်ရှားပြီးပြည်သူလူထုရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ဆောင်ရွက်နိုင်တဲ့အတွက်တာမင်ဘော့ကဆရာဆရာမများအတွက်အင်ပတန်ဂုဏ်ယူရပါတယ်လို့ပြည်တော်စုဝင်ကြီးနော်ဆူဇနာလှလှဆူကထပ်လောင်းဆိုထားပါတယ်ရှင်။နောက်ထပ်တင်ပြပေးခြင်းတဲ့တွင်ကတော့အစိုးရရန်နီယာမှတ်သမျှလူခွင့်ရေးအသိရှိစွာလုပ်ငန်းဆောင်တာများလှုပ်ဆောင်မှုလိုအပ်တယ်လို့ဆိုတဲ့တွင်ဖြစ်ပါတယ်။ဆိုရရန်နီယာမှန်သမျှလူခွင့်ရေးအသိရှိစွာလုပ်ငန်းဆောင်တာများလှုပ်ဆောင်မှုလိုအပ်တယ်လို့ဝန်ကြီးချုပ်ရုံပြောရေးဆိုခွင့်ရှိသူဦးနေပုံလက်ကဒီဇင်ဘာလ၄ရက်မှာလူခွင့်ရေးစကဝိုင်းမှာဆိုလိုက်ပါတယ်။ဆိုရရန်နီယာထဲမှာပါဝင်နေတဲ့တယောက်ချင်းစီတိုင်းယာယီသမရကနေဝင်ကြီးတူဝင်ကြီးအတွင်းဝင်ဝန်ထမ်းအထိအစစ်စင်ဟာဆိုရအဖွဲ့ဝင်တွေပဲအဲ့ဒီတော့ဒီလူတွေအကုန်လုံးဟာလူခွင့်ရေးကိုလေးစားလိုက်နာဖို့လိုမယ်။အဲ့ဒီလိုမဟုတ်ဘဲနဲ့အစိုးရရဲ့အစိတ်အပိုင်းတွေဖြစ်တဲ့သူတွေကလူခွင့်ရေးဆိုတဲ့အသိမရှိပဲဒီလစ်ဟာမှုနဲ့နေပြည်တော်အလုံးလုံးတဲ့ဝါရတွေချတယ်ကိုပါဝါကိုအသုံးချတယ်ဆိုလို့ရှိရင်အစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်ရုံနဲ့မကဘူးတော်လည်ရဲ့ပုံရိပ်ကိုပါထိခိုက်စေတယ်လို့ဆိုပါတယ်လူခွေရေးကြညာစားတဲ့ရလူတိုင်းလွတ်လပ်စွာအသက်ရှင်နေထိုင်ခွင့်နဲ့လွတ်လပ်စွာယုံကြည်ပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်ထုတ်ဝေခွင့်ပါဝင်လူတိုင်းလွတ်လပ်စွာပညာသိရင်ခွင့်တို့ပါဝင်ပါတယ်ရှင်ဆလဘီဘာကတာများအဖွဲ့ချုပ်ကဂင်းဒီဒေတာမှာရေးပေးတင်ပြည်သူများကိုဝေစည်းရကူညီပံ့ပိုးမှုများပြုလုပ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါအောင်မယ်ဘာကတမြအဖွဲ့ချုပ်က2024အောက်တိုဘာလအတွင်းမှာကီနီဒေတာကရေးပေးတင်ပြည်သူများတို့ငွေကြေးအရကူညီပံ့ပိုးမှုပြုလုပ်ခဲ့တယ်လို့ဒီဇင်ဘာလ9ရက်မှာဘာကတမြအဖွဲ့ချုပ်ကသတင်းထုတ်ပြန်ဖော်ပြပါတယ်။ရေးပေးတင်ပြည်သူများအတွက်ရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘာကတမြအဖွဲ့ချုပ်က46သိန်းကျော်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကအဖွဲ့ချုပ်က88သိန်းကျော်ဖြင့်စုစုပေါင်းချက်135သိန်း38480ချက်တည်တည်ကူညီပံ့ပိုးနိုင်ခဲ့တယ်လို့ဆိုပါတယ်။အခုလူတန်းမှုဖြစ်မြောက်နိုင်ရေးအတွက်ဖပမကူညီပံ့ပိုးပေးခဲ့တဲ့ပြည်သူလူထုအသီးသီးကိုဘာကတံများဖွဲ့ချုပ်ကကျေးဇူးအထူးတင်ရှိကြောင်းမှတ်တမ်းတင်ဂုဏ်ပြုအပ်ပါတယ်လို့ဆိုထားပါတယ်ရှင်။လူ့ဖွံ့ဖြိုးရေးဘဏ်ရဲ့ ICO Round 2မှာစေတန်းအောင်လန်းနဲ့အတူဝေယူခွင့်3ရက်တိုးမဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ဒီကနေ့ဒီဇင်ဘာလ9ရက်နေ့နေ့လယ်3နာရီခွဲကမှ ICO Round 2ရဲ့မျှော်မှန်းပမာဏ American Dollar စေတန်းပန်းနိုင်ကိုအောင်မြင်စွာရောက်ရှိပြည့်မီသွားပြီပဲဖြစ်ပါတယ်။ဒီလိုအောင်လန်း Site 2နိုင်အောင်10 100 1000ကစလို့သိန်းကနေအထိနေ့စဉ်စက္ကန့်နဲ့မြတခဲနဲ့အားပေးဝင်ရမှုများကြောင့်သာပဲဖြစ်ပါတယ်။ဘုံနာကက်ကိုယင်းဤမြုံနေကြသူအစူးစူးဤယုံကြည်တတ်ဝင်မှုခွန်အားတိုင်းကိုဒန်းဒူတမိုးထားဂုံယူရာကြောင့်မြို့ဖွံ့မြို့ရေး SDB ဘက်ကအသိပေးဆိုပါတယ်။ထထောင်ပြောလိုပါတယ်အကြောင်းမျိုးကြောင့်ဤပညာအခက်ခဲကိုကြော်လာပြီးအမိယပါဝင်လိုတဲ့နိုင်ငံတကာမှပြည်သူလူထုကိုလေးစားသောအဖြစ်၎င်း ICO 2နဲ့ပတ်သက်ပြီးကောင်းတို့ရဲ့အကြံပြုကြတဲ့မြို့ပြရေဝမတောင်းဆိုမှုကိုထောက်ရှုသောအဖြစ်၎င်းလူပန်ရဲ့ writer book ဖွဲ့မှာနောက်ဆုံးအခွင့်အရေးရှယ်ယာဝယ်ယူခွင့်ကိုဒီဇင်ဘာလ10ရက်နေ့အထိတိုးမြှင့်ပေးလိုက်ပြီဖြစ်ကြောင်းလေးစားစွာအသိပေးအပ်ပါတယ်လို့လည်းဆိုထားပါတယ်။ဒါကြောင့် Avian Line တစ်ပန်းနိုင်ကိုကျော်လွန်သွားခဲ့တဲ့တိုင်လာမယ့်3ရက်မှာလည်းစံချိန်တင်စူးစီးညီညွတ်ကြဖို့ဆန္ဒပြုအပ်ပါတယ်လို့ထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်ဒီဇင်ဘာလ6ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့လယ်ပိုင်းတို့တွင်တောင်အရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းတွင်အပူချိန်များရောကျလာနိုင်ပြီးဆက်လက်အေးလာနိုင်ပါတယ်ချင်းပြည်နယ်စကိုင်းတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်တို့တွင်နံနက်ပိုင်း၌မြူတူများကျဆင်းနိုင်ပါတယ်မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်နှင့်ကပလီပင်လယ်ပြင်တို့တွင်တိမ်အထင်အတင်မှတိမ်ထူထပ်နိုင်ပါသည်။အာရေဗျပင်လယ်ပြင်တွင်လေပြင်းအားနှင့်ရေဝန်အဆင့်ဖြင့်အနောက်ဘက်သို့ဆက်လက်ရွေ့နိုင်ပါသည်။ဆိုမာလီပြည်အားနှင့်ရေဝန်သည့်ဒီဇင်ဘာလ9ရက်တွင်ဆိုမာလီကန်စင်၌အဆုံးသတ်သွားနိုင်ပါသည်။ မိုးချင်းနေမှာမကွေးတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နေရာကွက်ကြားမိုးနှင်းငယ်ရွာနိုင်ပြီးကြံဒေသများတွင်တိမ်အထင်အထက်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ခြေနေမှာပခိုင်ကဲရိုးရံဘတ်တွင်လေသည့်မြောက်ရှေ့မြောက်ဘက်မှာတနိုင်9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှဲငယ်ရှိနိုင်ပါတယ်။တနင်္သာရီကဲရိုးရံဘတ်တွင်လေသည့်ရှေ့တောင်ဘက်မှာတနိုင်10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနှဲငယ်မှအထင်အထက်ရှိနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်ဆက်လက်ပြီးတော်လေးဒီဂီတအစီအစဉ်မှာတော့တာနက်ရှင်အောင်ရေးသားထားတဲ့အမိသားရဲရင်ခဲ့ပါပြီဆိုတဲ့တေးသချင်းလေးကိုရဲဘော်မဝက်ကပေးဆိုထားပါတယ်ရှင်
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညအထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။ကချင်ဘာသာနဲ့ပတ်စင်သတင်းများကိုဗဒန်ရှယ်ရီကတင်ပြပေးပါမယ်ရှင
်။ဆောရိုင်ဂျေရွန်ပေါ်အမျိုးရှာနေရောဝီပျော်စင်ဆာငါမြကလောဗီဒီယိုအန်ယူဂျီအားပတ်မီတမန်ပြန်လည်ဝါဆိုင်ဖောင်းစတုံးရှိကနေဖက်ငါရဲ့ပတောင်ရှိကောနာထွန်ရှိတဲ့ရမရစနာရယ်ရရှောင်းနံကုနာကုမရှာမြန်ဖြန်တပအံပုံလေးပေါ်မီကောမြဝပုံချုံနေတဲ့ခရစ်စတန်နုကူတင်နူနေပေမဒုံသားချန်ကဆတ်ဝိုင်ပေမူလူအိုင်လာခရီမောင်ဒေါက်တာဒူပုံစနေရှိကဖဲတာမတွညာနာရင်ကုမရှာမြန်ဖြန်တပအံပုံလေးပေါ်မီကောမြဝပုံချုံနေတဲ့ခရစ်စတန်နုကူတင်နူနေပေမဒုံချန်ကဆတ်ဝိုင်ပေမူလူအိုင်လာဖရန်ဆိုရိုက်တဲ့ရှင်ရမကောက်ခုပြင်ခေါင်းဆေးမခုမကလမ်ခရီမောင်တာဒေါက်တာဒူကောလုံးဘတ်တာရှင်ဆက်ရရှိဆိုရှယ်မီဒီယာစာတမရတန်တိုင်းရင်အမျိုးမကမရှမ်းဖဲမကောမကိုင်းငွေကောကြားတကယ်လမ်းရယ်ရိုက်တင်တင်အောင်တဲ့မြူဘုံဖုံဘုံငယ်ရမကမရှမ်းတင်နူနီပဲချက်ချန်ရှိရုံငိုင်းလမ်းကောအမျိုးမကမရှမ်းဖဲမကောမကိုင်းလမ်းရယ် Daigo Kreisaya Elatatre, Nimpiantamnia, Boni Bomniko, Mua Bonjoni, dear Christian Nukutinu Nipe, Mudungaga Sedwai Pe Mulunga Ai, Nana, Krimangwa, Kamara, Tontire, Kumshem Yampiantap Niko, Kamundo de Timpomudona, Christian Nukutinu Nipe, Bonamku, Tim Sadewa Sere, Madola, Koriata Dunga Na, Romalan Tap Nilom Kumlom Shangdonga Ai, Yamum Shani Pe, and Uti Dag Sarumi Gon Upti Krangata. Tang Diera Mukomga Ngai Nwe Shika Peta Mutunyana Re Korea Tatunga Na Romalan Ta Mielong Kumlong Shang Longa Ai Miamum Shani Pe and Yuti Dag Sarung Nikon Upti Krangata Tang Diera Mukomga Ngai Lam Lumbash Talaman and Yuti Korea Dag Sarung Gon Dalton Diary Korea Tatunga Na Romalan Ta Mielong Kumlong Shang Longa Ai Miamum Shani Pe and Yuti Dag Sarung Nikon Tang Diera Mukomga Yanga Ai Korea Mundan Tangana Visa Miaka Majo Korea Mishabu Shankon Kangtapa Rim Krumai Nipemo, Bailot Luna Matu Udi Krangata Naj Krup Yanga Ai Nana Suntaire, Mishabu Shankon Kangtapte Krumna Grumra Kyakwa Ai Rokmala Mungshua Kate Nga, Dag Sarung Na Funabat Kamalangai Gaman Chakurangai Mili Kru Snip Mili Masala Konte, Kamalangai Gaman Masala Kong Kong Snip Mili Snip Snip Sumte, Matu Makai Wamai Elam Teluka Ai. Madonna, Miwa Jerry Kick Nipe, K.O.K. Imagana, Patatinyang Re, Ngai Shigape, Tamutunyana Re, Umbomunda Shalop Piantap K.A. Nisimutu Dalu Sai Shirani Tanga Ai, Miwa Jerry Kick Nipe, Patatinyang Re Lam Kinra Shigani Kona Te Luere, Jerry Kick Nipe, Piponamutu, Miwa Te, K.I.O.K. Inni, Chukrupongbane Lam Sepko, Ungloi Shai Kick Nipe, Patatinyang Re Lam, Lumbashta Shimla Yashinina Kinra Shigani Kona Te Luere, Kumsham Yampianta Pek Satna Ai, Mungji Musha Romlan Pony Pesh, Gipskang Akuna, Mungji Musha Romlan Pony Zinga Lusa, Ginani Najrik Mian, Gigni Pe, Miwa Suyam Gana Patkao Yai Macho, Umbamun and Shano Pianta Kia Ini Mugana Mo, Zinga Lusa, Trik Mian Gigni Pe, Mudukni Mugana Baitang Patkao Ring, Gana Kinashigani Tatsun Diary, Kia Akin Jot Liza Tek, Kia Ini Zimdu Dalusa, Lue Tek Balom, Kit Gomini Pe, Nombash Tashinga Yashini Gon. Umbomunan Shana Piantap Kia Imagana Patai Relam Telu Ai. Lue Te Kambaiti Gini Pe by Ponamutu, Mua Magana, Sun Bomban Wai Lam Nai Rai Tim. Kia Imagana Gojri Gini, Ponanga Yang Jong by Pot, Patnanga Yang Jong by Patnare, Muna by Intang Sunna, and Pot Ailam Telu Ai. Nyamung Te Mua Jrik Mianna, Kia A, MNDAA, UWSA, NDAA Pony. Chumtakta Idri Gini Pe, Mua Magana, Kunai Tushana Akang Patkao Yai Lam Go. Romlan Pony Pe, she keeps getting a lamp in a zone. Locomagata, she keeps getting a lamp, Pianema Sangai, Nana, Umsam Sam Ram Suneni, Sumram Nai Lam, Tenuka Ai. Ya Panchum Kuna, Autobash Talaman, PDF Te, Mungsham Komka Po, Bakapana, Marae Kruni Pe, and Ujim Komka, Cremantapa, Bony Tungjani Temran, Rila Sang, where she got pet Tamutun Yanare, and Uji Soya, Mkomka, Cremantap Kuna, PDF Te, Mungsham Komka Po. Pakapani pe, Sante sang, Rikopte Maren, Raita, Kanna, Arila, Lam, Kolongaita, Kinkong Kumalini, Autobash Talaman, PDF Te, Pakapana, Marae Kruni pe, and Uji Soya, Mkomga, Krimatapa, Boni Tungjani, Temren, Arila, Lam, Kololewa, Salam, Shiga, Shapot, Tantire, and Uji Soya, Mkomga, Krimatap Nikona, PDF Te, Pakapani pe, Rikop Kanang, Lep, Mungshua pe, Akujolu, Aitap, Langai, Pinwalu, Nam, to Yosh Talep, Rikop Kansa Krate, Tarara Bride, Yang Lamni, Boni Tungjani Temran, Rila Lamni Pe, Glong Island, Dalton Diary. But Minimum Pinla was I punched him Shigani Pet, the Janshwe Yalamango, and take on Husekure. Radio and Ujia Shigani Pet, Kablamatat I, Sora, Jerome Bottom, Shani Yong Pet, created you by Silo.
Radio and Nujia, Sisunugu, Kita Janalai Pamishi, Nimasanoje, Maneshinai Gwene, Yashinai Gwene Chenima, Yanesu Gitabasushi, Radio and Nujigu, Manabai Shinai Gwema, Laidu Sachau Mida, Sukuni Dadama, Kugu Naga Hase, Yabai Shinai Gwema, Laidu Nasanga Mida, Sati Dadama, Guli Naga Hastuma, Gayai Payu Nasina. Radio and San Francisco Bay Area နိုင်ငံတကာကစိတ်နှာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါရဲ့ရှင်အရေးတော်ပုံအောင်ရမည်